အမေရိကန်သမ္မတဂျိုးဘိုင်ဒန်အနေနဲ့သမ္မတနေရာဆက်မပြိုင်ဖို့တောင်းဆိုတန်းတွေညံလာတာကိုညင်းပယ်လိုက်ပါတယ်။သမ္မတဘိုင်ဒန်ရဲ့ဒီမိုကရက်တစ်ပါတီအမတ်တချို့အပြင်ဟောလိဝုဒ်မင်းသားကြီးဂျော့ချ်ကလိုနီပါဝင်ပါတီရဲ့ထိတ်တန့်မဲဆွဲရန်ပုံငွေထည့်ဝင်သူတချို့ကပါသမ္မတဘိုင်ဒန်ရွေးကောက်ပွဲဆက်မပြိုင်ဖို့တောင်းဆိုကြပေမဲ့သမ္မတကတော့သူနောက်ဆုံးမှာမဟုတ်ကြောင်းနဲ့အနိုင်ရဖို့ယုံကြည်ကြောင်းအခုလိုပြောလိုက်ပါတယ်
။ I think I'm the most qualified person to run for president. I beat him once.
သမ္မတနေရာဝင်ပြိုင်မှုအတွက်ကျွန်တော်သာအရေးအချင်းအပြည့်အစုံပုံကိုလို့ထင်ပါတယ်။ဒေါ်နယ်ထရမ့်ကိုအရင်တစ်ခေါက်နိုင်ပြီးပြီလေ။အခုလည်းထပ်နိုင်မှာပါလို့သမ္မတဘိုင်ဒန်ကမနေ့ကနေတိုးထိပ်သီးဆွေးနွေးပွဲအဆုံးသက်သတင်းစာရှင်းလင်းပွဲမှာသတင်းထုတ်တွေကအကြီးအကျယ်ဝိုင်းမေးမြန်းချခြင်းမှာပြောသွားခဲ့တာပါ။တိတ်မချာခင်ကသမ္မတဟောင်းဒေါ်နယ်ထရမ့်နဲ့စကားဆက်ထုတ်ပွဲမှာထိအောင်မပြောနိုင်တဲ့အတွက်သမ္မတဘိုင်ဒန်ကိုရွေးကောက်ပွဲမှာဆက်မဝင်ဖို့တောင်းဆိုတာတွေစဖြစ်လာခဲ့ပါတယ်။မြောက်အတလန်တိတ်ဆေးမာမေနေတူအဖွဲ့ကြီးရဲ့ထိပ်သီးဆွေးနွေးပွဲပြီးမနေ့ကဝါရှင်တန်မြို့တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာယူကရိန်းအနေနဲ့နေတူအဖွဲ့ရဲ့အရေးပါမှုတွေကိုလည်းသမ္မတကအဓိကပြောကြားခဲ့ပါတယ်။နေတူမာမေအဖွဲ့ကအရင်ကထက်ပိုပြီးအားကောင်းလာတဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုရဲ့အခမ်းအနားအရေးကြီးတဲ့အကြောင်းသမ္မတကအခိုင်အမာပြောသွားခဲ့ပါတယ်ခင်ဗျာ။